မြန်မာလွတ်လပ်ရေးတပ်ပွဲဝင်ဝါရီနိုင်ငံရေးသမားကြီးတွေကလည်းဒီကနေ့လွတ်လပ်ရေးနေ့အခမ်းအနားကိုရန်ကုန်မြို့မှာကျင်းပခဲ့ကြပါတယ်။တိုင်းပြည်ကအထွေထွေအကျက်အတွဲတွေကိုကျော်လွန်နိုင်ဖို့တိုက်တွန်းစကားတွေပြောကြားခဲ့ကြတယ်လို့လည်းသိရပါတယ်။အကြောင်းစုံကိုတော့ကိုအောင်လင်းဦးဆက်ပြောပြပါခင်ဗျ
။ဟုတ်ကဲ့ပါ။ရန်ကုန်မြို့မှာရှိတဲ့အသက်62နှစ်အရွယ်ရှိလွတ်လပ်ရေးတိုက်ပွဲဝင်ဝါရီနိုင်ငံရေးသမားကြီးတူဦးဖြစ်တဲ့သခင်သိန်းဖေရဲ့နေမှာအနှစ်60ပြည့်လွတ်လပ်ရေးနေ့အခမ်းအနားကိုဒီကနေ့မနက်ပိုင်းကတက်တိုက်ဝံဝံကျင်းပခဲ့ကြတာပါ။အပြည့်အသက်200လောက်တက်ရောက်လာတဲ့အခမ်းအနားအတွင်းမှာလွတ်လပ်ရေးအနှစ်သာရတွေပျောက်ကွယ်နေတဲ့မြန်မာနိုင်ငံအခြေအနေကိုမီးမောင်းထိုးပြတဲ့အနေနဲ့1948ခုနှစ်လွတ်လပ်ရေးကြောက်တိုင်အုံမြင့်ချအခမ်းအနားအတွင်းထိုစဉ်ကဝန်ကြီးချုပ်ဖြစ်တဲ့ဦးနှုရဲ့မင်းကွန်းစကားကိုကောက်နှုတ်ပြောကြားခဲ့တယ်လို့ဝါရင့်နိုင်ငံရေးသမားကြီးတူဖြစ်တဲ့ဗိုလ်မင်းလွင်ကပြောပါတယ
်။ဒါလွတ်လပ်ရေးရဲ့ဟာလားရစဉ်ကာလကလွတ်လပ်ရေးတိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်တွေရဲ့ညွှန်မှန်းချက်ရည်ရွယ်ချက်တွေလည်းဖြစ်တယ်ဗောလေ။ဆိုလိုတာကအဲ့ဒီမှာအဓိကအသားပေးထားတာကတော့ဒီလွတ်လပ်ရေးဆိုတာဟာဟာလားတဦးတယောက်တည်းလုပ်လို့ရတာမဟုတ်ဘူး။တစ်ဖွဲ့တည်းလုပ်လို့ရတာမဟုတ်ဘူး။တိုင်းရင်းသားညီညွတ်နဲ့ဟာလူရန်းသားပေါင်းစုံအဖွဲ့အစည်းပေါင်းစုံရဲ့ကျိုးပါမှုနဲ့ရတာဖြစ်တယ်။ဒါကြောင့်မို့လို့ဒီလွတ်လပ်ရေးကိုဟာလာအသေးအပွင့်တွေကိုလည်းပဲဒီလူတွေအကုန်လုံးအငြင်းငြင်းမြတ်မြတ်ခံစားဖို့လိုတယ်။တော့တဦးတယောက်တစ်ဖွဲ့တည်းကခံစားလို့မဖြစ်ဘူးဆိုတဲ့ဟာမျိုးအဲ့လိုမျိုးအဓိကညွှန်ထားတာပေါ့လေ။လွတ်လပ်ရေးကိုလည်းပဲအကုန်လုံးကစုစည်းညီညွတ်နဲ့ကာကွယ်ရမယ်။တကယ်လို့အဲ့ဒါခေါင်းဆောင်တွေကဒီသွေးပြေးသွားမယ်ဆိုရင်လည်းပဲလွတ်လပ်ရေးကြောက်တဲ့ညီကအကြည့်မလေးပါနဲ့ဆိုတာမျိုးပေါ့လေ။အဲ့မှာပါတယ်။အဲ့အုံမြချမင်းတို့မှာပြန်ပြီးတော့ဒီပြည်စည်ကျင်တဲ့သဘောပဲစတော့ကပြီးညော့မှန်းကြော်ပေါ့လေအဲ့တော့အခုအချိန်နေတော့တခြားစီဖြစ်နေတဲ့ဟာမျိုးပေါ့လေအဲ့အဲ့ဒါမျိုးပြည်စည်ကျင်လို့အကုန်လုံးကိုဒါဟိုအတိပေးတဲ့သဘောပါအပါတို့ကအဲ့ဒါကိုဖတ်တာပါဒီခန်းနာမှာလေ
အခုလွတ်လပ်ရေးနေ့ခန်းနာမှာပဲလွတ်လပ်ရေးတိုက်ပွဲဝင်ဝါရင့်နိုင်ငံရေးသမားကြီးတွေကပန်ကြားလွာတစောင်ထုတ်ပြန်ခဲ့ပြီးအမျိုးသားပြန်လည်တင်မြှင့်ရေးနဲ့တိုင်းပြည်မှာကြုံတွေ့နေရတဲ့အထွေထွေအကျပ်တဲတွေကိုကျော်လွှားနိုင်ဖို့ပြည်ဆောင်ဆွေးနွေးရေးတွေအမြန်ဆုံးစတင်ဖို့ကိုလည်းတိုက်တွန်းခဲ့ကြတယ်လို့ဗိုလ်မင်းလွင်ကပြောပါတယ
်။မတို့တဲမှာပါနေတဲ့လူတွေကနိုင်ငံရေးဝါရင့်နိုင်ငံရေးသမားများဆိုတာကတချိန်တစ်ခါကနိုင်ငံရေးအဖွဲ့အစည်းအသီးသီးမှာကိုယ့်ဘာကိုယ်ယုံကြည်ခြင်းနဲ့ကိုယ်လုပ်ခဲ့ကြတာ။တယောက်တယောက်ဆန့်ကျင်ခဲ့တဲ့လူတွေလည်းပါတယ်။တယောက်တယောက်နောက်ဆုံးလက်နက်ကင်ပြီးတော့တိုက်ခဲ့တဲ့အထက်မှာလည်းပါတဲ့လူတွေပါတယ်။သို့တော်လည်းပဲအခုကာလမှာတော့အဲ့ဒါတွေအကုန်လုံးမေ့ပျောက်ပြီးတော့တိုင်းပြည်အတွက်တကယ်လိုအပ်နေတဲ့ပြည်ဆောင်ဆွေးနွေးဖြေရှားပြီးတော့တိုင်းပြည်ဖြစ်တုံ့ပြန်တွေ့နေရတဲ့ပြဿနာတွေကိုဟာလာကြော်လွှားနိုင်ဖို့အတွက်ဒီညီညွတ်နဲ့လှုပ်ကြပါလို့အကုန်လုံးကတညီတညွတ်တည်းဝိုင်းပြီးတော့ဒီစူးစီးပန်ကြားနေတဲ့အင်အားစုတစ်ခုပဲဖြစ်နေ။ဘာလို့လုံနေကြတာလဲလို့ပြောရင်တစ်ချိန်တစ်ခါကတိုင်းပြည်နဲ့ပြည်သူလူထုအကျိုးလုပ်ခဲ့တယ်။အဲ့တော့ကိုလုပ်ခဲ့တဲ့မျှော်မှန်းချက်တွေကနေ့မပြည့်စုံဘူး။မပြည့်စုံမင်းနဲ့တိုင်းပြည်ကဟာလာဆင်းရဲဒုက္ခတွေရောက်နေတယ်၊စီးပွားရေးတွေကျက်တက်နေတယ်၊လူမှုရေးအရာပြောရင်လည်းပညာရေးတို့၊ကျန်းမာရေးတို့ဟာလာသူအာမခံချက်မရှိဘူး။အဲ့တော့ဆင်းရဲဒုက္ခရောက်နေတယ်။အဲ့ဒါတွေကိုလွတ်မြောက်စေချင်တာလူမျိုးစင်ငင်ငင်လည်းပဲတဦးတဖွဲ့တည်းလုံနေလို့တယောက်တည်းလုံနေလို့မရဘူးတိုင်းတစ်ပြည်လုံးညီညီညွတ်ညွတ်လုံနိုင်မှရမယ်လွတ်လပ်ရေးကိုညီညီညွတ်နဲ့လုတ်ခိုင်းလို့လွတ်လပ်ရေးရတယ်လို့ပဲခဏိကာလမှလည်းတိုင်းပြည်တည်ဆောက်ဖို့ဆိုရင်လည်းညီညီညွတ်ညွတ်လုံမှရမယ်ဆိုတဲ့ဟာနဲ့အခြေခံနဲ့ဘာလို့ကလုံနေလားအဲဒါကြောင့်မလို့တွဲဆုံဆွေးနွေးညှိနှိုင်းပြီးတော့လုတ်ကြပါစပြီးတော့ဘာလို့စူးစီးပြီးလုတ်စင်ကာလတွေကဒီဟာကိုတောင်ရောက်တသမတ်သေးပေါ့လေဆိုင်လီမတ်တာလုတ်လာတာအဲတော့နောက်တစ်ခုကဟိုနိုင်ငံတကာလည်းပြောနေတာပဲဟာလာအကုန်လုံးပေါင်းလုံမှရမယ်ဟာလာပါနေတဲ့လူတွေပါဖို့လိုပါတယ်ဆိုနိုင်ငံတကာလည်းပြောနေတာအမတို့ကလည်းဒါပဲဟလာဟိုကိုယ့်ဟာမှသူ့ဟာမှအဲ့လိုမဟုတ်ဘူးအဲ့တော့ဘာဖြစ်လို့ဆိုတော့ဟိုပါဟိုတိုက်ပြေပုံမှာစေတနာထားတာချင်းအတူတူဆိုရင်ကဒါဖြစ်သွားမှာပါ
ဒီလိုတွစ်ဆုံဆွေးနွေးမှုတွေဖြစ်ပေါ်စေဖို့နိုင်ငံရေးနဲ့တိုင်းရင်းသားခေါင်းဆောင်တွေအပါအဝင်ထိမ့်သိမ့်ခံနေရသူတွေအားလုံးကိုပြန်လွတ်ပေးဖို့လည်းလွတ်လပ်ရေးတိုက်ပွဲဝင်ဝါရင့်နိုင်ငံရေးသမားကြီးတွေကတိုက်တွန်းသွားခဲ့ပါသေးတယ်ခင်ဗျာ